မွန်ဂိုဒေသမှာပျောက်ဆုံးနေတဲ့ကချင်နစ်ချင်းခရစ်ယာန်အသင်းတော်ဘာသာရေးဆရာနှုတ်နဲ့ပတ်သက်လို့အမြန်ဆုံးစုံစမ်းအရေးယူဖော်ထုတ်ပေးဖို့မြန်မာအစိုးရကိုနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အရတအစိုးရတက်လာတယ်ဆိုပေမဲ့တမရော်နဲ့တိုက်ပွဲတွေဖြစ်နေတဲ့တိုင်းသားဒေသတွေမှာလူ့အခွင့်အရေးချိုးဖောက်မှုတွေဟာစိုးရိမ်စရာအခြေအနေရောက်နေတယ်လို့လည်းဆိုပါတယ်စုံစမ်းမေးမြန်းထားတဲ့မအင်ဂျင်နိုင်ကဆက်ပြီးပြောပြမှာပါရှင်
ရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေဖြစ်နေတဲ့မွန်ဂိုမှာသတင်းသုံးပတ်ကြာပျောက်ဆုံးနေတဲ့ကချင်နှစ်ချင်းခရစ်ယာန်အသင်းတော်ရဲ့တင်းတောက်ဆရာဥဒွန်ဒေါ့နောင်လက်65နှစ်နဲ့ဓမ္မဆရာဥလန်ကျော်ကမ်ဆိုင်35နှစ်တူကိုဘယ်မှာထိမ့်သိမ်းထားသလဲသူတို့ရဲ့ကျမ်းမာရေးအခြေအနေဘလို့ရှိသလဲဆိုတာတွေကိုမြန်မာအစိုးရဘက်ကအမြန်ဆုံးသတင်းထုတ်ပြန်ပေးဖို့နယူးယောက်ခြေဆိုင် HRW လူ့ခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့နဲ့45 Rights လူ့ခွင့်ရေးအဖွဲ့တို့ပူးပေါင်းပြီးတော့မနေ့အင်္ဂါနေ့ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်သူတို့နှစ်ဦးကိုမြန်မာတမတော်ဘက်ကဖမ်းဆီးထားတာမဟုတ်ကြောင်းနဲ့KIA ကချင်လူမျိုးရေးတပ်ကခေါ်ဆောင်သွားတာဖြစ်ကြောင်းတမရယုံရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေကဇန်နဝါရီလ10ရက်နေ့ကတုံ့ပြန်ပြောကြားခဲ့ပေမဲ့ဒီတုံ့ပြန်ချက်မှာခိုင်လုံတဲ့အထောက်အထားတွေကိုဖော်ပြမထားဘူးလို့ဆိုပါရယ်အခုလိုအရက်သားဘာသာရေးဆရာနှစ်ဦးပျောက်ဆုံးနေတဲ့ဖြစ်ရပ်မှာမြန်မာစစ်တပ်ကပတ်သက်နေတဲ့ဆိုတဲ့ဆွဆွဲချက်တွေရှိနေတဲ့အပေါ်အစိုးရဘက်ကအလေးအနက်ထားကင်တွယ်စုံစမ်းပြီးမှန်မှန်ကန်ကန်သတင်းထုတ်ပြန်ဖို့လိုအပ်နေကြောင်း HRW အာရှရေးရာတာဝန်ခံ Brett Adams ကပြောပါတယ
် So his denial isn't very credible to us and also he only cites the top Mada as the source he said according to
တမန်ရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးရဲ့ညှင်းဆိုချက်ဟာကျွန်တော်တို့ရုပ်တည်မရှိတာပါဘူးသူကအဲ့ဒီဒေတာကလာတဲ့သတင်းအရလို့ဆိုပေမဲ့တမတော်တစ်ဖက်သေးကိုပဲမေးထားတာဖြစ်ပါတယ်တမတော်ကသူတို့မဖမ်းထားဘူးဆိုတဲ့ညင်းဆိုတဲ့အဖြေကိုပဲယူပြီးဥစော်ထေးကတုံ့ပြန်ခဲ့တာဖြစ်ပါတယ်ဒါကိုကြည့်ရင်အရသားနှစ်ဦးပျောက်ဆုံးနေပြီးတော့စိုးရင်ရတဲ့အခြေအနေကိုအစိုးရဘက်ကအလေးနဲ့ထားစုံစမ်းတာမျိုးမလုပ်ခဲ့ဘူးလို့ပြောရမှာပါ
မြန်မာစစ်တပ်ဟာဒေသခံတွေပျောက်ဆုံးခဲ့တဲ့ဖြစ်ရပ်အပါအဝင်လူတွေတပ်ဖြတ်တာမတရားဖမ်းဆီးနှိပ်စက်တာစတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ခဲ့တဲ့မှတ်တမ်းတွေနှစ်ပေါင်း60ကြာရှိနေခဲ့တာဖြစ်တာကြောင့်အခုလိုအစိုးရရဲ့တုံ့ပြန်ချက်မှာခိုင်လုံတေကြတဲ့အထောက်အထားတွေမပါဝင်ဘူးလို့သူတို့ဘက်ကပြောနေရတာဖြစ်ကြောင်း Brett Adams ကဆိုပါတယ်အခုလိုအသင်းတော်ကဘာသာရေးဆရာနှစ်ဦးပျောက်ဆုံးနေစေအမှုနဲ့ပတ်သက်လို့အမြန်ဆုံးစုံစမ်းဖော်ထုတ်ပေးဖို့ကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ် KBC ကနိုင်ငံတော်သမ္မတထံဇန်နဝါရီလ9ရက်နေ့ရက်စွဲနဲ့တင်ပြထားပါတယ်ပြည်ရင်းစစ်ဖြစ်နေစေတိုင်းသားဒေသတွေမှာတပ်မတော်ဘက်ကလူခွင့်ရေးချိုးဖောက်မှုဆွဲချက်တွေနဲ့ပတ်သက်ပြီးအခုအရက်သားအစိုးရလက်ထက်မှာလည်းစုံစမ်းဖြေရှင်းအရေးယူနိုင်ခြင်းမရှိသေးတဲ့အတွက်အခြေအနေတွေဟာပိုပြီးစိုးရိမ်စရာဖြစ်နေကြောင်းဟောင်ကောင်ခြေဆိုင်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ကပြောပါရစေ
။ဒီအခုတင်ထောက်ဆရာနှုတ်ပြောက်သွားတဲ့ကိစ္စမှာလေဒီတက်မတော်ဘက်ကတော့၎င်းဒါမှမဟုတ်လို့ရှိရင် KIA ဘက်ကတော့၎င်းတပေးဘက်ကဖာမန်းတော့မသိဘူးပေါ့လေ။အများဆုံးဖြစ်နိုင်ရည်ရှိတာကတော့ရခင်ကလည်းလုပ်ခဲ့ဘူးတဲ့အစဉ်လာရှိနေတော့တက်မတော်စစ်ကြောင်းကနေပြီးတော့ခေါ်ယူဖမ်းဆီးပြီးတော့ကြောက်ဆုံးသွားတယ်ဆိုပြီးတော့အခုကြောများနေကြတာပေါ့လေ။အဲ့တော့ဒီလိုဖြစ်တဲ့ကိစ္စတည်းအခုမှမဟုတ်ပါဘူးတော်တော်များများလေးကြာပါပြီတော်တော်များများလေးဖြစ်ခဲ့ပူပါတယ်အဲ့တော့ဒီပြည်ရင်းစစ်ကိုအကြောင်းပြပြီးတော့လူခွင့်ရေးချိုးဖောက်မှုတော်တော်များများကိုစစ်တပ်ကနေကျူးလွန်နေတယ်ကျူးလွန်နေတဲ့လူတွေကိုတိုင်ရင်တိုင်တဲ့လူတွေဖမ်းဆီးရေးယူခံရတယ်ဒါအရင်ဆုံးကပေါ့နော်အခုကြာတော့တိုင်မှုတော်မှအမှုဖွင့်ဖို့ဖို့တော်မှနေရာမရှိတဲ့အခြေအနေမျိုးဖြစ်နေတယ်ဆိုတာကိုကျွန်တော်မြင်ရတယ်ဒါကတော့အလွန်ဆိုရင်ဒီကောင်းတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ
်။ပျောက်ဆုံးနေတဲ့ကချင်ဘာသာရေးဆရာနှစ်ဦးလုံးဟာနိုဝင်ဘာနဲ့ဒီဇင်ဘာလတွေမှာဖြစ်ပွားခဲ့တဲ့မုံကိုဒေတာကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုလိုက်လံပြသပြောပြခဲ့သူတွေဖြစ်ပါတယ်။သူတို့နှစ်ဦးကိုဒီဇင်ဘာလ24ရက်နေ့မှာဗျူဟာမူးကဆင့်ခေါ်တဲ့အတွက်စစ်တပ်ရှိရာဗျူဟာကုန်းကိုသွားခဲ့ပြီးနောက်ပျောက်ဆုံးနေကြောင်းသမရစီကိုပေးပို့တဲ့ KBC ရဲ့စာမှာဖော်ပြထားပါတယ်။သူတို့နှစ်ဦးပျောက်ဆုံးမှုနဲ့ပတ်သက်ပြီးသက်ဆိုင်ရာရဲစခန်းကိုအကြောင်းကြားတိုင်ကြားခဲ့ပေမဲ့အခုအချိန်ထိဘာမှအကြောင်းမထူးသေးဘူးလို့လည်း KBC ကပြောပါရရှင်